တရုတ်ကုမ္ပဏီတွေယင်းနီမြုံနိုင်လောက်ကန်နေတဲ့ခရင်ပြည်နယ်မြဝတီမြို့အနီးကရှေးကုတ်ကမြို့စစ်မှာစိုက်ဘာကျွန်းအဖြစ်လူကုန်ကူးခံရသူတွေကနိုင်ငံပေါင်း30ကျော်ကဖြစ်တယ်လို့ USIP လို့ခေါ်တဲ့ American ပြည်ထောင်စုငြိမ်းချမ်း Institute ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားမှု Jason Tower က VOA ကိုပြောဆိုခဲ့ပါတယ်မြန်မာထိုင်းတရုတ်သုံးနိုင်ငံပူးပေါင်းပြီးနှိမ်နင်းမှုကြိုးစားနေပေမဲ့လည်းရှေးကုတ်ကမှာစိုက်ဘာရာဇဝတ်မှုအပါအဝင်နိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေတိုးပွားလာနေတဲ့အခြေအနေရှိနေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့မတ်အင်ဂျင်နိုင်ကဆက်ပြီးပြောပြမှာပါ
ရာဇဝတ်မှုအတော်များများကျူးလွန်နေတယ်လို့ယူဆရတဲ့ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီမြို့နားကရွှေကုတ်ကိုမြို့တစ်ကိုတင်ပို့နေတဲ့ထိုင်းလျှက်စစ်တပ်အားတွေကိုပြီးခဲ့တဲ့သတင်းပတ်အတွင်းထိုင်းဆိုရကဖြတ်တောက်ခဲ့တာပါဒီအခြေအနေတွေကိုကြိုတင်တွက်ဆထားတဲ့လုပ်ငန်းပိုင်ရှင်တွေဘက်ကလည်းကိုယ်ပိုင်မီးစက်တွေပြင်ဆင်ထားတဲ့အတွက်အဲ့ဒီမြို့မှာရှိတဲ့လုပ်ငန်းတွေအနောက်ရှက်မရှိဆက်လက်လက်ပတ်နေတယ်လို့မျက်မြင်တွေက VOA ကိုပြောပါတယ်တရုတ်ရင်းနှီးမြှုပ်နှံသူတွေတိစောက်ထားတဲ့ကာစီနိုလောင်းကစားရုံတွေဖျော်ဖြေရေးအဆောက်အအုံတွေနဲ့ပြည့်နေနေတဲ့ရွှေကုတ်ကိုမြို့တင်မှာအခုအခါအင်တာနက်ဆိုင်ဘာရာဇဝတ်မှုတွေလူကုန်ကူးမှုတွေမူးယစ်ဆေးဝါးရောင်းဝယ်မှုစတဲ့နိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေတစ်နှစ်တခြားများပြားလာနေတယ်လို့စွပ်စွဲခံထားရပါတယ်ဒါနဲ့ပတ်သက်လို့ Washington DC အခြေစိုက် USIP ကို American ပြည်ထောင်စုငြိမ်းချမ်းရေးနဲ့ Institute ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားမှု Jason Tower က VOA ကိုအခုလိုပြောပါတယ
် But you've seen since the pandemic that the forms of criminality there have expanded.
ကိုဗစ်ကရောဂါစတင်ကလေးကအဲ့ဒီနေရာမှာရာဇဝတ်မှုပုံစံတွေကြဲပြန့်လာတာကိုတွေ့မြင်ခဲ့ရပါတယ်။တခါစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာလည်းရာဇဝတ်မှုတွေဟာအလွန်အလွန်ကိုများပြားလာတာတွေ့ကြရပါတယ်။တောင်ရင်မြစ်တစ်လျှောက်ရှိနေတဲ့အဲ့ဒီဒေသမှာလူကုန်ကူးခံရတဲ့လူတွေဟာနိုင်ငံပေါင်း30ကျော်ကဖြစ်ပါလေ။ဒါဟာအရှိတောင်အရှမှာစိုက်ဘာကျုံပြမှုလူကုန်ကူးခံရတဲ့နိုင်ငံစုစုပေါင်း46နိုင်ငံထဲကမြန်မာနိုင်ငံရွှေကုတ်ကူမှာရှိနေတာဟာနိုင်ငံပေါင်း30ကျော်ကဖြစ်ပါလေ
။တရုတ်ကုမ္ပဏီကြီးဖြစ်တဲ့ YTIIHG ကရင်းနှီးမြှုပ်နှံတိစောက်ထားတဲ့အဲ့ဒီမျိုးတက်မှာမြန်မာစစ်တပ်လက်အောက်ခံဖြစ်တဲ့ BGF ကရင်နယ်ခြားဆောင်တပ်ဖွဲ့ကကြီးစိုးနေတယ်လို့လဲ Jason Tower ကဆိုပါတယ်ရွှေကုတ်ကမှာစိုက်ဘာရာဇဝတ်မှုတွေများပြားလာနေတဲ့အခြေအနေကိုသူကအခုလိုဆက်ပြောပြပါတယ
်။ So these online scams and fraud which
ဘာကြောင့်ဒီနိုင်ငံသားတွေကိုပြစ်မှတ်ထားတဲ့ online လိမ်လည်လှည့်ပြားမှုတွေဟာအခုဆိုရင်ကမ္ဘာလုံးဆိုင်ရာကအင်တာနက်သုံးစွဲသူတွေကိုပါပြစ်မှတ်ထားလာတာဖြစ်ပါတယ်။ဂျပန်ဥရောပတလောနဲ့အမေရိကန်နိုင်ငံသားတွေကို online crypto ငွေကြေးနဲ့ပတ်သက်လို့လိမ်လည်လှည့်စားတာတွေကိုတွေ့နေရပါတယ်။ဒါဟာမြန်မာနိုင်ငံမှာအာဏာသိမ်းပြီးကတည်းကရာဇဝတ်မှုတွေကျေပြန့်လာပြီးပုံစံတစ်အနေနဲ့ကျူးလွန်နေတာတွေအများကြီးရှိနေတာကျွန်တော်တို့တွေ့နေရပါတယ
်။လက်ရှိရွှေကုတ်ကမှဖြစ်နေတဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသူတို့သဘောထားကိုလူသိရှင်ကြားထုတ်ပေါ်ပြောဆိုခြင်းမရှိသေးကြောင်း AP သတင်းဌာနမှဖော်ပြထားပါတယ်။ဒါပေမဲ့နိုင်ငံပိုင်ဖြစ်တဲ့မြမအလင်းသတင်းစာရဲ့မေလ31ရက်နေ့စာဆောင်မှာတော့မြမနိုင်ငံဆိုင်ရာတရုတ်တံမဲကြီးချန်ဟိုင်းဟာဒီတဲ့ဝင်ကြီးဒုတိယဗိုလ်ချုပ်ကြီးဆိုးထုတ်အပါအဝင်အစ်စ်မြင့်ရဲရာရှိတွေနဲ့တွေ့ဆုံခဲ့ပြီးတရုတ်မြန်မာထိုင်းနယ်စပ်တွေမှာနိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေကိုတိုက်ဖျက်ရေးပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးခဲ့ကြောင်းဖော်ပြထားပါတယ်ရှင်